တရင်းရင်းတွေကကျင်းပခဲ့တဲ့ဘရာဇီးနိုင်ငံရဲ့တချော့ပြန်သမ္မတရွေးကောက်ပွဲမှာတော့အရင်သမ္မတဟောင်းလူးစ်အင်နာစီယိုလူလာဒီဆီလ်ဗာကလက်ရှိသမ္မတဂျိုင်ဘိုဆော်နာရိုကိုအနိုင်ရရှိသွားခဲ့ပါလေ။မဲရီအတွက်ရဲ့ 69.9% ခန့်လုံးရေးတွက်ပြည်စီချိန်မှာတော့ဒါဆီလ်ဗာကမဲ 50.9% ခန့်လုံးအနိုင်ရခဲ့တာပါ။ရွေးကောက်ပွဲအရာရှိတွေကလည်းလူလာအနိုင်ရသွားတယ်ဆိုတာကိုအတည်ပြုကြပါတယ်။လက်ရဆုံးဝါဒီသမ္မတဘောဆိုနာရိုကတော့သူရှုံးနိုင်တယ်ဆိုတာကိုဝန်ခံအတိအမှတ်ပြတာမျိုးမရှိသေးပါဘူး။ရွေးချယ်ကသမ္မတဒါဆီလ်ဗာကတော့သူ့ကိုမြေမြုပ်ပစ်ဖို့ကြိုးစားကြပေမဲ့သူရှင်းတန်းနိုင်စေပဲလို့ပြောကြပါတယ်။ဒါဆီလ်ဗာသမ္မတလုပ်ခဲ့တဲ့အချိန်တန်းနဲ့ချီတဲ့ဘရာဇီးနိုင်ငံသားတွေကိုစီးရဲရင်းကဆွဲထုတ်နိုင်ခဲ့လို့ယူဆကြပါတယ်။လက်ရှိသမ္မတဘောဆိုနာရိုကတော့သူ့ရဲ့လက်ရဆိုးနိုင်ငံရဲ့အယူဆတွေနဲ့အတူကိုရိုနာဗိုင်းရပ်စ်ကိုလောင်ပြောင်တာအမေဆုံးအမြဲစိတ်သစ်တောအုပ်ကိုသစ်တောပြုံးတိစေတာနဲ့ဝေကြီးဖောင်းပွားမှုတွေစိုးဝါလာစေတယ်လို့ယူဆကြပါတယ်။ဒါဆီလ်ဗာဟာဘရာဇီးနိုင်ငံရဲ့လူမှုဖလိုရေးစနစ်ကိုတိုးတက်အောင်ဆောင်ရွက်မယ်လို့ကတိပြုခဲ့တယ်လို့လူနည်းစုလူမျိုးတွေအရေးအတွက်ဝန်ကြီးဌာနတစ်ခုထားရှိမယ်လို့လည်းပြောထားခဲ့ပါတယ်။အသက်89နှစ်အရွယ်ဒါဆီလ်ဗာဟာ2003ခုနှစ်ကနေ2010အထိသမ္မတတာဝန်ယူခဲ့ပြီးအဲ့ဒီနောက်မှာတော့အခရီးလိုက်စားမှုစွဲချက်တွေနဲ့ထောင်ထဲမှာ18လကြာနေခဲ့ရပါတယ်။ဒီနောက်တရားရုံးချုပ်အမိန့်နဲ့သူ့ဘောစွဲချက်တွေကိုပြန်ရုပ်ခဲ့ပါတယ်။